နေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမဆုံးကျမတို့ video ကိုရေးလာတဲ့ messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်။ Donway ဆိုရဲတော်ရရှင်ကအင်္ဂလိပ်လိုရေးလာတာပါ။ I want to read VOA Burmese news every day. Can you help me? Thanks တဲ့။သူနေ့တိုင်း VOA မြန်မာသတင်းတွေကိုဖတ်ချင်ပါတယ်။ကုညီပေးနိုင်မလားတဲ့။ဟုတ်ကဲ့ပါ။ကျမတို့ရဲ့ VOA internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတွေပေါ်မှာသတင်းတွေကိုဖတ်ရှုနားဆင်နိုင်ပါတယ်ရှင်။ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းအိမ်မှာကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ Messenger ကနေပြီးတော့လည်းစာပြန်ရေးထားပါတယ်နော်။ Aspace ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဗဲဒနာကျော်ကြီးဦးကျော်ဟင်အမတ်တရားသတင်းဖွင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ဒီသတင်းပတ်အတွင်းမှာပဲဘုံကြီးပွားနဲ့ပြန်လွန်သွားတဲ့တချိန်ကရုပ်ရှင်မင်းသားကျော်ဟင်ရဲ့အမတ်တရားသတင်းနဲ့ဟုတ်ကဲ့ပါ။တပတ်လောက်စောင့်မအောင်လို့ပြန်ကြားခြင်းပါတယ်။ဒီတစ်ပတ်ကအာဇာနည်နေ့နဲ့တိုက်ဆိုင်နေလို့ပါ။တော်ရရှင်တယောက်တောင်းဆိုထားတဲ့ဒီအာဇာနည်နေ့အထိမ်းအမှတ်တခြင်းလေးကိုထုတ်လွှင့်ပေးဖို့ဖြစ်နေပါတယ်။ VOA သတင်းတွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သရရှင်ရဲ့ရှုထောင့်ဆောင်ကရေးလာတဲ့မှတ်ချက်တချို့ကိုလည်းဝေမျှပေးချင်ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေအတွက် American အစိုးရကနောက်ထပ်$300,000အကူအညီပေးသွားမယ်ဆိုပြီးတော့ပြောသွားတဲ့သတင်းဖြစ်ပါတယ်။အဲ့ဒီသတင်းကို American တန်ယုံကသတင်းထုတ်ပြန်တဲ့နေ့မှာပဲကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အဲ့မှာဒီ American ပြည်ထောင်စုက February လကစပြီးတော့မြန်မာနိုင်ငံ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပေးနေတဲ့အကူအညီစုစုပေါင်းကလည်း American Dollar 16 သန်းခွဲရှိသွားပြီဖြစ်ကြောင်းဖော်ပြထားပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ပြန်ရေးလာကြတဲ့သတင်းရှင်တွေထဲမှာတော့ Honey Data ဆိုတဲ့သတင်းရှင်ကမြန်မာနိုင်ငံကို American အစိုးရအကူအညီပေးတာ16သန်းခွဲရှိပြီမလို့ပြည်သူပြည်သားများဖြစ်ကြတဲ့ COVID-19 ယောဂါရှင်တွေ၊ကုသခံယောဂါရှင်တွေ၊နောက်ပြီးကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊အကူအညီပေးနေတဲ့ဌာနသက်ဆိုင်ရာဝန်ထမ်းတွေ၊ volunteer တွေအားလုံးကိုစား American သမ္မတကအစားပြည်သူလူထုအားလုံးကျန်းမာကြပါစေ။ COVID-19 ယောဂါကပ်ဆိုးကနေကင်းဝေးပါစေ။ကောင်းမွန်ရှိတဲ့သက်ရှိသူတွေအားလုံးလည်းဘေးရန်ကင်းဝါပါစေ။မြန်မာနိုင်ငံကိုအကူအညီထောက်ပံ့နေတဲ့နိုင်ငံတွေရောမပေးနေတဲ့နိုင်ငံတွေအားလုံးမှာကိုရောစိတ်ပါကျန်းမာချမ်းသာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟန်နီတတာဖြစ်ပါတယ်ဝန်တီတာဆိုတဲ့သရရှင်ကတော့နောက်နိုင်ငံတွေလည်းကူညီကြပါအောင်နဲ့တိုင်းပြည်မှာရန်ဖြစ်စေအထူးအကုန်ကြများနေပါရဲ့ဆိုပြီးတော့မြန်မာနိုင်ငံကစည်ရေးပရိပခါတွေပေါ်မှာငွေကြေးသုံးဆွဲနေရတာနဲ့ပတ်သက်လို့အခုလိုရေးလာပါတယ်မြက်ခိုင်တော်ဆိုတဲ့သရရှင်ကလည်းဖွံ့ဖြိုးမှုတွေအများကြီးလိုနေသေးတဲ့ကိုယ်နိုင်ငံကိုကူညီတာကျေးဇူးတင်လိုက်တာကိုဗစ်ရောဂါအမြန်ဆုံးတိုက်ထုတ်နိုင်ပါစေကမ္ဘာကြီးငြိမ်းချမ်းပါစေတဲ့ဂျေဇူးတင်စကားပြောလာတာပါအမေရိကန်ပြည်အစုမှာနေထိုင်မှုရတဲ့သရရှင်ကိုကိုလေးကတော့ကိုလိုအားတွေကနေတိုင်းအခွန်ဆောင်နေတဲ့တွေကမြန်မာနိုင်ငံကိုပြန်ပြီးတော့ကူညီခွင့်ရလို့ဝမ်းသာခြင်းနဲ့မိပါတယ်တဲ့အဲအလုပ်တောင်နောက်ကျနေပြီလစ်လိုက်အောင်ပါဆိုပြီးတော့ခဏနောက်လေးရေးလာပါတယ်ရှင်ခိုင်စောဆိုတဲ့သရရှင်ကလည်း US နိုင်ငံကိုဂျေဇူးတင်ပါတယ်ပြည်ထနာပေါင်း16,000ကနေကျော်လာနိုင်ပါစေတရုတ်နဲ့တော့ကွာပါဆိုပြီးတော့ဒီမြမအိမ်နေချင်းတရုတ်နိုင်ငံကိုသူမကျေနပ်ပုံနဲ့ရေးလာတာပါဒီလိုမျိုးကျေးဇူးတင်ကြောင်းရေးလာတဲ့စာတွေရှိတယ်လို့မျိုးဒီအခုညီပေးတဲ့ပုံမှာလုံးဝမကျေနပ်ပါဘူးဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့ဒီမှတ်ချက်တွေလည်းတော်တော်များများတွေ့ရှိရပါတယ်တချို့ဒီကတော့အကြောင်းပြချက်မရှိဘဲနဲ့ဒီမကျေနပ်ကြောင်းပဲရေးလာတာပါဒီထဲကသရရှင်တရုတ်ရဲ့စာကိုနည်းနည်းဥပမာပြောပြချင်ပါတယ်မောင်မောင်ဆိုတဲ့သရရှင်ကရေးလာတာဒီကောင်တွေကပေးတယ်မဆိုးမပိုလေးလက်ခံပြီးတော့နိုင်ငံတကာအလဲမှာလိုက်ပြီးတိတ်ခါချခံနေတာခံကျင်ခံပေါ်တဲ့အစိုးရနဲ့တက်မတော်ကြသွေးခွဲပေးနေတဲ့မိစားတစ်ဖက်ရေမှုတ်တစ်ဖက်ဗျူဟာတွေပါအမေရိကန်နဲ့တရုတ်အချင်းတွေကဒီနှစ်ကောင်ကြားအားလုံးအတုံးမကြရင်လဲခံစားဖို့ဆိုပြီးတော့ရေးလာပါတယ်ရှင်ဒီလိုမျိုး VOA သတင်းတွေအောက်မှာမှတ်ချက်တွေဒါမှမဟုတ်လေကျမတို့တင်ဆက်မှုဒီအစီအစဉ်တွေအောက်မှာမှတ်ချက်တွေရေးလာကြတာတွေ့ရပြီးလူအမျိုးမျိုးရဲ့စိတ်အမျိုးမျိုးအဖုံဖုံဆိုတာကိုကိုယ်ကွယ်ကွယ်ကသိရှိနိုင်ပါတယ်ဒီလိုမျိုးသတင်းတွေမှာဆိုလှူဒန်းတာကိုမကျေနပ်သူရှိသလိုတခါတလေလည်းတခြားနိုင်ငံဒုက္ခရောက်နေတဲ့သတင်းတွေမှာဝိုင်းပြီးတော့ဟိုလက်ခုပ်အော်ပါတီးပြီးတော့ဝမ်းသာအရာဖြစ်နေကြတဲ့မှတ်ချက်တွေလည်းတွေ့ရှိရပါတယ်နော်။ဒါမဲ့လည်းခုနကပထမပိုင်းကပြောသလိုပဲဒီလိုမှတ်ချက်တွေကလည်းအကောင့်တူတော်တော်များများကရေးလာတာမလို့လဲတကယ်လူလူရဲ့ဒီစိတ်အခြေအနေမှန်ကမှတကယ်ဟိုထင်ဟပ်စေရလားဆိုတာလည်းတန်တရားဝင်နိုင်တဲ့အခြေအနေမှာရှိနေပါတယ် တကွာလုံးအနေနဲ့နိုင်ငံပေါင်းများစွာမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါဆိုးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေရဲ့စာတချို့ကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင်။ပထမအဦးဆုံးဦးတင်အောင်ဆိုတဲ့သောရရှင်ရေးလာတဲ့စာဖော်ပြပေးကြပါတယ်။ဒီသောရရှင်ကသူ့အသက်အရွယ်ကြီးရင်ပါပြီတဲ့။ဒါပေမဲ့ VOE ကို10ကျော်အသက်အရွယ်ကစပြီးရီယူခစ်တွေကနားထောင်လာခဲ့တာပါ။အခု TV ခစ်ရောက်နှစ်ပေါင်း60လောက်ရှိလာပါပြီ။ဒေါ်မင်းမြင့်စောကအင်ရှင်မရဲ့အတော်မလို့ပိုနားထောင်ဖြစ်ပါတယ်တဲ့။ဒီတော့ရှင်ရဲ့အတော်ကကျမတို့ VOA မြန်မာပိုင်းကဟိုးရင်တော့ကဝန်ထမ်းတယောက်ဖြစ်တဲ့ဒေါ်မင်းမြင့်စောရဲ့ဒူမားလို့ဆိုပါတယ် VOA ကိုအမြဲအားပေးလျက်ပါဆိုပြီးဒီတော့ရှင်ကသူကြုံတွေ့နေရတဲ့ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးသူစိုးရိမ်မခင်ဖြစ်နေရတဲ့အကြောင်းရင်းကိုအခုလိုစာရေးပြောလာပါတယ
် VOA ခင်ဗျာအခုဖြစ်ပေါ်နေတဲ့ခီးသည်တွေဒုက္ခဖြစ်နေတာကိုပြောခြင်းလို့ပါမဟာမြေကားမှတ်တိုင်နဲ့မီနီကုန်းမှတ်တိုင်ခီးသည်တွေ City Center မြို့နယ်စာရှိမှတ်တိုင်ခီးတွေရန်ကုန်အင်းစိန်ရှိပြည်သာခီးသည်တွေနောက်ဟန်တာဝတီတကုံမြောက်27 39 98 62 35ကားစီးရဲ့ခီးသည်တွေဟာကားတစ်စင်းမှာလူဦးရေ90ကနေပြီးတော့80ထိပါတဲ့ကားတွေစီးကြရတာပါဒါပေမဲ့နှာခေါင်းစီးတွေမတက်ကြဘူးဗျာဒီလိုမျိုးကားစီးခီးသည်တွေနှာခေါင်းစီးတက်ဖို့တာဝန်ရှိသူတွေကထိန်းချုပ်မှုမရှိလို့ရှင်ကိုဗစ်ဒုတိယလှိုင်းနဲ့တွေ့ပြီးတော့ရန်ကုန်မှာရောဂါပြန့်ပွားမှုတွေတိုးလာမှစိုးရိမ်မိပါတယ်39 65 27ဆိုလို့ရှင်အုတ်ချင်းဗန္တာမှတ်တိုင်မှာကားရှိပေါက်ကတက်လို့မရလို့ကားနောက်ပေါက်ကနေပြီးတော့စီးနေကြရပါတယ်။ဒါအမှန်ပြောနေတာပါ။ကျွန်တော်ကိုယ်တိုင်စီးလို့ပြောတာပါ။ကျွန်တော်အသက်80ကျော်ပါပြီ
။ရန်ကုန်မြို့မှာဘက်စကားကိုတိုးတိုးကျကျစီးရပြီးတော့နှာခေါင်းစီးတွေတေချာမတက်လို့ပါဆိုပြီးတော့ဒီသောရရှင်စိုးရင်ဒီကြီးစာရေးလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီသောရရှင်ကဘက်စကားတွေကိုကိုယ်တိုင်လိုက်ပြီးတော့စီးကြည့်နေတယ်ဆိုလို့ဥနေတယ်တော့ဖြစ်နိုင်ရင်တော့အဲ့လိုလိုက်ပြီးတော့စီးကြည့်တာမျိုးမလုပ်သင့်ဘူးလို့ပဲအကြံပေးချင်ပါတယ်နော်။အသက်ကလည်း80ပိုင်းရောက်လာပြီမလို့ဒီယောဂါနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တတိထားရတဲ့အရွယ်လေးဖြစ်ပါတယ်ရှင်။ဒါကြောင့်မလို့သိရအောင်လို့တော့လိုက်ပြီးတော့ဘက်စကားတွေစီးမကြည့်ပါနဲ့လို့မှာချင်ပါတယ်။ဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်နေတဲ့သောရရှင်ကတော့ထက်ဝင်ဆိုတဲ့သောရရှင်မှာဒီသောရရှင်ကတော့ကြောင်းတွေတစ်နှစ်လောက်စတိုက်ပိတ်ထားလဲဘာမှမဖြစ်ပါဘူးတဲ့အရေးကြီးတာကယောဂါထိန်းချုပ်နိုင်ဖို့ပါပဲလို့ပြောထားပါတယ်ဟုတ်ကဲ့ကြောင်းတွေပိတ်ထားရေးဆိုလို့ကျမတို့အမေရိကန်ပြည်အောင်စုမှာလဲကျမနေတဲ့ပြည်နယ်ပေါ့နော်ဒီ Washington DC မြို့တော်နဲ့ကရဲ့ Virginia ပြည်နယ်မှာဆိုရင်ဒီ10နှစ်စက်တင်ဘာကစပြီးတော့ဖွင့်မဲ့ကလေးကျောင်းတွေအကုန်လုံးကိုလည်းဟိုမဖွင့်သေးပဲနဲ့အွန်လိုင်းကနေပြီးတော့ပဲသင်မယ်ဆိုတော့အခြေအနေမျိုးပြောနေပါတယ်။ကျောင်းဖွင့်တယ်ဆိုရင်လည်းကလေးတွေအနေနဲ့အလှည့်ကြပေါ့နော်တစ်ဖက်ကို2ရက်ပဲကျောင်းလာရမယ်။နောက်ပြီးတော့မိဘတွေကစိုးရင်လို့လုံးဝကျောင်းကိုမလွတ်ချင်ဘူးဆိုတော့အင်တာနက်အွန်လိုင်းကနေပြီးတော့ပဲသင်ခန်းစာတွေကိုနေ့စဉ်ပို့ချပေးသွားမယ်လို့ဆိုပါတယ်။အကြောင်းအရာတိုက်ဆိုင်လို့ဝေမျှလိုက်တာပါနော်။ကြောင်ညို့ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ကျွန်တော် VOE ကိုအမြဲတမ်းထောင်နေသူပါတဲ့အခုလက်ရှိမလေးရှားမှာ COVID-19 ကာလအပြင်မှာပိတ်မိပြီးတော့လေဖြည့်ယောဂါခံစားနေရတဲ့သူနှစ်ဦးရှိပြီဖြစ်လို့မြန်မာပြည်ကိုပြန်ချင်ပေမဲ့ပြန်လို့မရပါဘူးတဲ့မလေးရှားကမြန်မာတန်ရုံတို့ဖောင်တင်စာရွက်မှာလဲဖောင်ဖြည့်ထားပြီးသွားပါပြီဘာမှအကြောင်းပြန်စာမရပါ15ရက်ရှိပါပြီဆိုပြီးဒီသောရရှင်ကျော်ညွန့်ကတော့ဒီလေဖြည့်ယောဂါဝေနာရှင်နှစ်ဦးကိုစားစာရေးလာပါတယ်ဒီ COVID-19 ကာလမှာတော့မလေးရှားကိုရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေလည်းတတော်ကိုဒုက္ခရောက်ကြတဲ့တဲ့တွင်အသက်တွေပါဆုံးပါကြရတဲ့တဲ့တွင်ကိုနေ့စဉ်နဲ့အများကြားနေရလို့အတော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။နောက်ပိုင်းမှာတော့သရရှင်တွေတောင်းဆိုထားတဲ့မြန်မာတဲ့ချင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။ Smart View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ ဆက်ပြီးတော့ဒေတာလာရတဲ့သရရှင်တွေကိုအလှည့်ပေးကြပါလိမ့်ဒီကနေ့ဇူလိုင်လ19ရက်နေ့ကမြန်မာနိုင်ငံမှာအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးသွားတဲ့ရက်83နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နော်ဒီနေ့ဒီရက်မှာအမတ်တရားတချင်တောင်းလာသူကတော့အာဇာနည်နေ့ရောက်တိုင်းဒီတချင်ကိုအမြဲအိမ်မှာဖွင့်နေကြအရင်ချိန်တွေမှာအမတ်တရခင်းဟင်လန်ကပြန်နှားထောင်ခြင်းလို့ပါလေအလေးပြုပါရဲ့ဆိုတဲ့မေလာမြန်ရဲ့တချင်းလေးအာဇာနည်နေ့ဂုံပြုအမတ်တရဖြစ်နေနားဆင်ခြင်းပါလေဆိုပြီးတေးတောင်းလာပါတယ်ရှင်ဒီတော့ဒီနေ့ဒီညမတောင်းဆိုထားတဲ့မေလာမြန်တီဆိုထားတဲ့အမူရင်းအလေးပြုပါရဲ့ဆိုတဲ့အာဇာနည်နေ့ဂုံပြုတချင်းကိုဒီကနေ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်ဗီဒီယိုသွားလို့ရှင်အားလုံးနဲ့အတူဒီတချင်းနားထောင်ရင်းနဲ့ပဲအာဇာနည်ကောင်းဆောင်ကြီးတွေကိုဥညွှန်ကြရအောင်ပါ
နာလီခါရလေးညွေးရဲ့မဲအာဇာနည်နေကိုဖြစ်မမေ့နေမာကလေးယနေ့ပြင်ကလေးတရားထားဖို့အချင်းအများကြီးတွေအများကြီးအာဇာနည်နေကိုလေကျွေးရှူရမယ်အလေးပြုပါမယ်
အာဇာနည်နေ့အထိမ်းမဲ့မေလာမြန်တီဆိုထားတဲ့အလေးပြုပါရဲဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာရင်းရင်ဖွင့်စာရင်းနဲ့ဒီတချင်တောင်းလာတွေကိုတော့တင်းနှင်းတွေနဲ့ညာပိုင်းနဲ့တင်းနှင်းလာတွေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကဘေးစာများအခြေစင်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်Facebook ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ Viewy Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.viewynews.com ဖြစ်ပါတယ်။ Viewy ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။